EU ဥရောပသမဂ္ဂတွေကဗြိတိန်နှုတ်ထွက်မဲ့တရားဝင်အကြောင်းကြားစာမှာဗြိတိန်ဝန်ကြီးချုပ်ထရီဇာမေအင်္ဂါနေ့ညပိုင်းကလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီအကြောင်းကြားစာကိုဒီကနေ့မတ်လ29ရက်နေ့လည်ကြာရင် EU ဆိုင်ရာဗြိတိန်အမြင့်ဆုံးတပ်အမတ်ကြီးတင်ဘော်ရိုကဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်ဆီကိုကိုယ်တိုင်သွားရောက်ပေးအပ်မှာဖြစ်ပါတယ်။ဝန်ကြီးချုပ်မေကတော့ကက်ဘိနက်ဝန်ကြီးအဖွဲ့ကိုမနေ့ပိုင်းမှာဥဆောင်ဆွေးနွေးပြီးရင် EU ကိုနှုတ်ထွက်စာပေးပို့ခဲ့တဲ့အကြောင်းဗြိတိန်ပါလီမန်ကိုအကြောင်းကြားမှာဖြစ်ပါတယ်။အင်္ဂါနေ့ညရုံးကတော့ဝန်ကြီးချုပ်မေဟာဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ဥရောပကော်မရှင်ဥက္ကဋ္ဌဂျွန်ကလော့ဂျွန်ကန်နဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာခေါ်တို့ကိုတယ်လီဖုန်းပေါ်ကနေဆက်သွယ်စကားပြောခဲ့ပါတယ်။ဗြိတိန်နိုင်ငံတဝန်းပြီးခဲ့တဲ့နှစ်ဇွန်လမှာလုပ်ခဲ့တဲ့ဆန္ဒခံယူပွဲမှာ EU ထဲကနေနှုတ်ထွက်ဖို့ပြည်သူအများဆုံးဖြတ်ခဲ့ကြတဲ့အတွက်အခုလိုတရားဝင်နှုတ်ထွက်တဲ့လုပ်ငန်းစဉ်ကိုစတင်တာဖြစ်ပါတယ်။ဗြိတိန်ရဲ့အကြောင်းကြားစာရရင်ဥရောပကောင်စီဥက္ကဋ္ဌကကျန်တဲ့ EU နိုင်ငံခေါင်းဆောင်တွေနဲ့ဆွေးနွေးပြီး EU ဘက်ကကိုစားပြုညှိနှိုင်းဆွေးနွေးမဲ့သူကိုရွေးချယ်ပါလိမ့်မယ်။ညှိနှိုင်းမှုတွေအတွင်းမှာလိုက်နာရမယ့်စည်းကမ်းချက်တွေကိုတတ်မှတ်ပြီးရင်တော့တရားဝင်ညှိနှိုင်းဆွေးနွေးမှုတွေကိုဗြိတိန်ကိုယ်စားလှယ်နဲ့စတင်မှာပါ။စုစုပေါင်းညှိနှိုင်းမှုတွေအတွက်နှစ်နှစ်အချိန်တတ်မှတ်ထားတဲ့အတွက်2019မတ်လထဲမှာ EU ထဲကနေဗြိတိန်နိုင်ငံအပြီးတိုင်းနှုတ်ထွက်သွားမှာဖြစ်တယ်လို့ခန့်မှန်းရပါတယ်။ဒီခါဒီ EU ထဲမှာဆက်နေဖို့အများစုလိုလားနေတဲ့ Scotland နယ်ကိုဗြိတိန်ထဲကနေတီးခြားခွဲထွက်တင်မတင်ဆန္ဒခံယူပွဲနောက်တစ်ခါလုပ်နိုင်ရင်အတွက် Scotland Parliament မှာလည်းအင်္ဂါနေ့တုန်းကမဲခွဲခဲ့ပါတယ်။ဆန္ဒခံယူပွဲလုပ်ခွင့်ကို British Parliament မှာတောင်းခံဖို့အတွက်ထောက်ခံမေး69မဲကန့်ကွက်မဲ59မဲရရှိခဲ့ပါတယ်ရှင်။